ော်ပြောရမယ်ဒီကနေရခင်းနေကိုသွားပြီးမှလန်းလန်းကြီးကိုလူငယ်ရေကရခင်းတဲ့ဆောက်ပြီးတော့သူတို့ဖိတ်ထားလိုက်တယ်သူတို့တိုင်းနေခတ်ပြီးတော့ဖိတ်ထားအတွက်သူတို့သွားရလာရင်လမ်းနေခက်ခဲတဲ့အတွက်ကိုသူတို့ဆန္ဒတွေပေါ်ထုတ်တယ်အဲဒီနေ့မှာတော့ဆန္ဒပေါ်ထုတ်မှုတွေကတအားပြင်းထန်လာပြီးတော့ဒီကနေဖက်ကနေမှလူငယ်ရေတခုလုံးရင်သူတို့ဖက်ကပြန်ပြီးခုခတ်မယ်ဆိုတဲ့အတိုင်းအတာတွေဖြစ်ခဲ့တယ်ဗျအဲ့နောက်ပိုင်းမှာမနေ့ပိုင်းဖြစ်ခဲ့တဲ့အချိန်ကြီးတော့ညဖက်ပိုင်းမှာတော့လုံငယ်ရည်ကနေမှရွာတဲ့ကိုဝင်ဖို့ကြိုးစားတယ်။အဲ့ဒီလုံငယ်ရည်ရွာတဲ့ဝင်ကိုဒေသခံတွေကအဝင်မခံမဲနဲ့ရွာထိတ်ကနေကပိတ်ပြီးတော့တားဆီးနေမှလုံငယ်ရည်နဲ့ရွာသားတွေကည9နာရီလောက်မှာ14ရက်နေ့နိုဝင်ဘာလ14ရက်နေ့တော့မှအပြန်လန်လေးကွက်နဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ကြတယ်ဗျ။အဲကျွန်တော်တို့ဒီမှာတရင်ရောက်တာတော့9နာရီ15လောက်မှာတရင်ရတယ်။ကျွန်တော်ကအဲ့ဒီ engine out device ကံကိုတွားပြီးတော့တရင်ရယူဖို့အသွားသွားနေတဲ့အချိန်ပဲရှိသေးတယ်။အဲ့ဒီအချိန်ကျွန်တော်နဲ့အဆလင်းကကိုတော်နေရောက်ကအဲ့တင်းရတဲ့အချိန်ကျတော့ကျွန်တော်တို့အခင်းဖြစ်တဲ့နေရာမိုးချုပ်ပြင်းတောင်ရွာထိပ်မုံရကျွန်တော်တို့သွားလိုက်တယ်ဗျကျွန်တော်တို့အဲ့နေရာကိုရောက်တဲ့အချိန်က7နာရီ10မိနစ်လောက်မှရောက်တယ်7နာရီ15လောက်မှဝါပေါင်ဆိုင်ထဲကနေမှရေကားစီးအကြီးအသေး18လောက်ရောက်လာပြီးတော့ကားပေါ်ကနေလုံတင်းရဲတွေကဆင်းဆင်းချင်းပဲဒေသခံတွေကအပြန်အလှန်ပြစ်ခတ်မှုတွေဖြစ်တယ်ဒီလုံရဲတွေကသူတို့ဘက်ကနေမှလူစုခွဲခိုင်းတာတို့ဘာလို့လုံးဝမလုပ်ဘဲနဲ့သူတို့ကနေမှစနက်နဲ့ပြစ်ခတ်တာတွေကိုကျွန်တော်တွေ့ခဲ့ရတယ်ဗျကျွန်တော်တို့ကအဲ့ရနေမှအဲ့ပြစ်ခတ်မှုတွေကိုရက်နာသွားတဲ့အချိန်တိုက်ရင်းတွေရှိတဲ့ဘက်ကနေကျွန်တော်တည်ရယူပြန်တဲ့အချိန်မှာလုံလင်းရဲတွေကကျွန်တော်တို့တားပြီးတော့ရဲမှုကြီးအဆင့်ရှိတဲ့လူတယောက်လောက်ကကားပေါ်ကနေမှကျွန်တော်တို့ကင်မာတွေကိုရက်ခွဲပြစ်လို့သူရဲ့ဝင်ပြေးတယ်နောက်သူအဲ့မှသူရဲ့၃ယောက်ကကျွန်တော်နာကတ်လာပြီးတော့ကျွန်တော်တို့ကိုစဲတိုင်းတိုင်းထားတော့တိုင်းထားတာဗျနောက်ထပ်ကျွန်တော်ရဲ့ကင်မရာကိုတောင်းတယ်ကျွန်တော်ကမပေးတော့ SD card တွေကိုတောင်းတယ်ကျွန်တော်မပေးဘူးနောက်ထပ်ကျွန်တော်ရဲ့အဲ့ရိုက်ထားတဲ့ဓာတ်ပုံမှန်တန်းတွေဗီဒီယိုဖိုင်တွေကိုဖျက်ခိုင်းတယ်ကျွန်တော်အဲ့ဥစ္စာကိုဖျက်ပေးလိုက်ဗျသူတို့ကနေမှကျွန်တော်ကိုဆက်ဆံခဲ့တာကြီးဟာမီဒီယာမန်တိတိနဲ့ကျွန်တော်ကတ်တွေကိုရဲစစ်တယ်မီဒီယာမန်နဲ့တိရဲ့နဲ့ကျွန်တော်ဆက်ဆံတာကြီးဟာရိုင်းရိုင်းပြဆက်ဆံတာကြီးရှိတယ်နောက်ပြီးတော့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥစ္စာကြီးဟာတကယ်တမ်းကျတော့သမိုင်းဦးတိုင်းစိတ်ပြောနေရတယ်အောက်ခြေအစ်မဖြစ်နေရတယ်တခြားစီပဲ
ဟုတ်ကဲ့ကိုကျော်နိုင်တို့နဲ့ဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော် VA ကမြည်တယ်အဲ့ဒီနေဆက်လုံုံရေးဝန်ကြီးလားအဲ့ပုဂ္ဂိုလ်တာဝန်ရှိပုဂ္ဂိုလ်တယောက်ကဘာပြောလဲဆိုတော့သူကလည်းတော့မရှိပါဘူးဒါပေမဲ့သူ့လူတွေဖြစ်တာကိုသူစီလောက်ပြောမှဆိုရင်တရင်နောက်တည်းလည်းသူမပြောဘူးအရသာနှစ်ယောက်လာတယ်တပ်ပုံရိုက်တယ်နောက်ပြီးတော့ခင်ဗျားတို့ရိုက်တဲ့ဟာတွေဟာလုံနှင်းရဲတွေအာဏာပိုင်တွေဘက်ကတစ်ဖက်သက်လုံနေတယ်ဆိုတဲ့သဘောမျိုးဖြစ်မှာကိုသူတို့စိုးရင်ရတယ်အဲ့ဒါကြောင့်လုံလိုက်တာဆိုပြီးသူကဘူးလို့ခြေပါတယ
်ဒါကျွန်တော်ကလူမျိုးရကျွန်တော်ဒီပြည်ထောင်တစုံတရာပေါ့အမေမကြီးသွားတော့အောင်ကျွန်တော်ထိန်းသိမ်းနေတဲ့အချိန်မှာပဲဟိုအရက်သားနှစ်ယောက်ပေါ့နော်အရက်နှစ်သားရောက်လာတယ်ရောက်လာပြီးတော့မှဟိုကျွန်တော်တို့ဒါကျွန်တော်အဲ့မှာဟိုလူမျိုးရဖန်စီဆစ်ဆေးတဲ့အခါကျတော့သူတွေ့တာပေါ့ပြီးတော့ကျွန်တော်ကတော့အဲ့အချိန်မှာမရှိဘူးကျွန်တော်တပိတ်တရာပြောတာပေါ့နော်ဒါကျွန်တော်တို့စိုးရင်နာကတော့ဒီလူမျိုးအိုးတေးဦးတေးဦးပေါ့ကျွန်တော်တို့တော့ရှင်းပြတယ်အဲရှင်းပြပြီးတော့မှကျွန်တော်တို့ဒါသူတို့အတတ်နိုင်ဆုံးစောက်ချောက်ထားတယ်သူတို့အပေါ်မှာထိခိုက်မှုမရှိအောင်ကျွန်တော်တို့သတိကြီးစွာထားတဲ့အချိန်မှာဒီလိုမျိုးဟိုပြတိုက်ခိုက်မှုတွေဖြစ်လာတယ်ပြီးတော့မှဒီဓာတ်ပုံတွေရသွားတဲ့ခါကျတော့ဟိုဘာလို့ပြောဒါကျိုးတင်ကြံစီပြီးဆောင်ရွက်တယ်လို့ဟိုသဘောပေါက်တယ်တူတယောက်ကအဲ့လားတူတယောက်ကအစီအမံနဲ့ကျိုးတင်စီစဉ်ပြီးတော့ဆောင်ရွက်တယ်လို့သဘောပေါက်တဲ့တယောက်မှုဒါကျွန်တော်တို့ကလေးတွေအဲ့ကတ်တီကိုခုနကဒါဒါကုဏလူမျိုးပေါ့နော်ဒါရဲရီရန်ဒီပြီးတော့မှဒါပတရားပေါ့ပြည်သူလူထုနိုင်ကျင့်နေဆိုတဲ့ပုံစံမျိုးကြီးဖြစ်ပေါ်မှာဆိုတဲ့
အဲ့ဒါကတော့သစ္ဆန်ရတောင်ရှိရဲ့ဝန်ကြီးက VOA မြန်မာပိုင်းကိုပြောပြခဲ့တာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိုတိုင်းပါဝင်ခဲ့တဲ့ကိုတိုင်းတော်ရောက်သတင်းယူရင်ဒီလိုတားဆီးဟန်တာမှုတွေကြုံခဲ့ရတဲ့သတင်းထောက်ကိုကြော်နိုင်ဘာပြောချင်ပါသလဲခင်ဗျာ
တော်တို့ရိုက်ထားတဲ့ပုံတွေကိုသူတို့ဖိတ်ခိုင်းနေသူတွေကသူတို့တစ်ဖက်ဆောင်ချက်တွေပေါ်နေမှာသူတို့မတန်းရသွားမှာသို့လို့ကျွန်တော်တို့မတန်းတွေဗီဒီယိုဖိုင်ဓာတ်ပုံတွေကိုဖျက်တယ်လို့ပဲကျွန်တော်ယူဆပါတယ
်ဒီမှာဆရာကိုမြင့်ကျော်ခင်ဗျာ
ဟုတ်ကဲ့
တည်င်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာရှိလာပြီးတော့နိုင်ငံတကာအသိအမှတ်ပြုနေတဲ့အချိန်မှာဒီလိုမျိုးဖြစ်တာမကြာခဏဖြစ်နေကြလားဒီတစ်ခါရှားရှားပါးပါဖြစ်တာပဲလားဆရာ
အင်းတည်င်းလွတ်လပ်ခွင့်ရှိလာပြီဆိုတော့ကျွန်တော်တို့ကနောက်ပိုင်းကြည့်ပြောကြတာပထမရေးခွင့်ဖော်ပြခွင့်ကိုမရကြတော့အဲ့ဒီကာလနေအခုကရေးခွင့်ဖော်ပြခွင့်ပေါ့နော်ရေးခွင့်ဖော်ပြခွင့်ရလာတဲ့တပိုင်းပေါ့နော်အဲ့ဒီပုံမှာဟိုတော်တော်များများကဟိုအားရဝန်တာဖြစ်တော့ဒါကြည်တွင်းရောပြပလဲလွတ်လပ်ခွင့်ရလာပြီလို့ပြောတယ်ဒါပေမဲ့နောက်တစ်ဖက်ကြည့်ရင်ကျွန်တော်တို့တည်င်းရယူခွင့်နေကျွန်တော်တို့တည်င်းသမားတွေရဲ့အခွင့်အရေးကိုတို့ရကဟိုဘယ်လိုပုံမဲ့ လေးစားသလားကာကွယ်ပေးသလားဆိုတဲ့အဲ့ဒီအပိုင်းအဲ့ဒီအပိုင်းကတော့ပြဿနာတွေအများကြီးရှိတယ်ဥပမာချက်လက်မပေးတာတို့ဟိုတစ်ဖက်နဲ့တစ်ဖက်လွှဲချတာတို့အခုလိုမျိုးဟိုလုံခြုံရေးတပ်ဖွဲ့နဲ့ပတ်သက်လိုက်သူတို့ချင်းချောက်တာတို့အဲ့ဒီကိစ္စတွေကလည်းရှိနေတော့မယ
်ဆိုတော့ကျွန်တော်တို့နားလည်ထားတာကတော့အချက်လက်နဲ့ပတ်သက်ပြီးတော့ကအမှန်တကယ်ဖော်ပြခွင့်ပြုတယ်ဒါပေမဲ့နည်းနည်းအကဲဆက်တဲ့ကိစ္စနိုင်ငံရေးကိစ္စတွေမှာဝေဖန်ပြီးတော့ရေးမိတာသူတို့ဘက်ကအားနည်းချက်ကိုထောက်ပြရေးတာဒါရေးခွင့်မရှိဘူးအဲ့လိုမျိုးတွေဒါစဉ်စဉ်ချင်းချင်းရေးရတယ်လို့ကျွန်တော်ကြားနေမိတယ်အခုအတိုင်းဆိုရင်အချက်လက်ရယူရေးမှာလည်းပဲသူတို့လိုလားခွင့်မရှိသေးဘူးဆိုတဲ့သဘောပေါ့
ဟုတ်တယ်ဟုတ်တယ်အချက်လက်ရယူခွင့်မှာဟိုနိုင်ငံသားမှာအင်္ဂလိပ်လိုပါသူတို့ access to information လို့ပြောကြတာပေါ့နော်ကျွန်တော်တို့လည်းဒီမှာတော့အနားလေအောင်လွယ်ရင်တရင်ရယူခွင့်တရင်လိုလားရယူမိုင်ခွင့်ရတချို့ချက်လက်တွေအစိုးရကသူတို့ထုတ်ပေးရမယ်အပြီးပေးရမယ်ချက်လက်တွေကိုခံပေးဖို့ပြက်ကွက်တာလေအဲ့ဒီဟာအပိုင်းမှာတော့တော်တော်လေးအားနည်းနေသေးတယ်အဲ့ဒီအပိုင်းကိုကျွန်တော်တို့ကပြောရအောင်မယ်လောလောဆယ်အဲ့ဒီဟာကိုကာကွယ်ပေးမယ်ဥပဒေလည်းလောလောဆယ်မရှိသေးဘူးပေါ့နော်ကာကွယ်ပေးတာဘယ်ဥပဒေနဲ့ကျွန်တော်တို့ကဒါတိပိုင်ခွင့်ရှိတယ်ကျွန်တော်တို့ဒါယူပိုင်ခွင့်ရှိတယ်လို့ပြောမလဲဥပဒေရကာကွယ်ပေးတာမျိုးတွေမရှိသေးဘူ
းအဲ့ဒီတော့အခုသတင်းလောလောခွင့်နဲ့ပတ်သက်တဲ့ဥပဒေတဲမှာတော့အချက်လက်ကိုရယူခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုဖော်ပြထားပါသလဲအချက်လက်ကိုလွတ်လပ်စွာရယူတဲ့နေရာမှာအဟံတာပြုခဲ့သည်ရှိသော်ဘာလုပ်မယ်ဆိုတာမျိုးမပါဘူးလားခင်ဗျာ
ဟုတ်တယ်အဲ့ဒီဟာမျိုးကိုဟိုအွန်လိုင်းပေါ့ဟိုထောင်တန်းတော့မဟုတ်ဘူးဒဏ်ငွေရိုက်ဖို့အဲ့လိုမျိုးဟာမျိုးဒဏ်ငွေပေးဆောင်ဖို့အတွက်အဲ့လိုဖြစ်တယ်ဟိုထည့်သွင်းတာလေဟုတ
်အဲ့ဒါကိုဆရာတို့ဘက်ကနေပြီးတော့တရားရုံးမှာတရားဥပဒေကြောင့်ရဆောက်လဲမယ်ဆိုရင်အဲ့လိုသူတို့တွေကိုတော်မွန်စီရတရားရုံးကခေါ်ယူစစ်ဆေးပြီးတော့ပြည်ထောင်ပေးနိုင်တဲ့အခြေအနေရှိပါလားဤတော့အဲ့ဒီဥပဒေက
အဲ့ဒီဟာမျိုးကတော့ဘယ်လိုပြောမလဲအဲ့ဒါမျိုးကတကယ်တစ်ခါမှဒီမှာမဖြစ်ဘူးသေးဘူးပေါ့နော်ဆိုတော့အဲ့ဒီဟာမျိုးတွေကကျွန်တော်တို့ကလည်းဟိုဘယ်လိုခေါ်မလဲတကယ်ကိုလှုပ်ကြည့်ဖို့လိုတယ်ဒီကိစ္စမျိုးကျွန်တော်တို့စပြီးတော့ဟိုဆောင်ရွက်ကြည့်မှာပဲဘယ်လိုသူတို့ဘက်ကတုံ့ပြန်မလဲဆိုတာသူတွေကဘယ်လိုတွေဝင်မလဲဆိုတာဒီချိန်မှာတော့အဲ့ဒါမျိုးတွေကျွန်တော်တို့တွေကအမြဲတမ်းငုတ်ခံရတဲ့ဘက်ကပဲနေခဲ့ကြတာဆိုတော့မဖိုင်းရင်ပဲတော်လာပြီလို့ဟိုအရင်ကအဲ့လိုမျိုးယူဆခဲ့ကြတာဆိုတော့
ဟုတ်ကဲ့ဆိုတော့အခုတော့ဆရာတို့မြန်မာ journalist ကွန်ရက်ကနေပြီးတော့အခုကြေညာချက်ထုတ်တယ်ဆိုတော့စောစောကဥပဒေကြောင်းရတော့ပထမဆုံးဆောင်ရွက်မယ်လို့စီစဉ်ထားပါသလားဒ
ါဥပဒေကြောင်းရဒီဆောင်ရွက်ဖို့ဟာတော့လောလောဆယ်မရှိသေးဘူးဒါပေမဲ့အခုကရေးချယ်စီစာပို့တယ်သူတို့ဒီဟာကိုရေးယူဆောင်ရွက်ပေးဖို့အဲ့တော့တိုက်တွန်းနေတောင်းဆိုတဲ့အတွက်အားစာပို့ရဒီနေ့ဒီနေ့ပို့ရပါတော့ဒီနေ့ပို့ရကဒီနေ့နေ့စွဲနဲ့ထုတ်ပြီးပို့ရသူတို့ဒီတော့နောက်ရက်ပိုင်းတော့မှရောက်မှာဖြစ်တယ်ဟုတ
်နောက်တစ်ခုကမြန်မာနိုင်ငံကသတင်းတွေကိုကြည့်မယ်ဆိုရင်တရားဥပဒေအရတော်၎င်းအုပ်ချုပ်ရေးဘက်ကညွှန်ကြားချက်တွေကိုတော်၎င်းအဓိကမလိုက်နာတာရဲတွေနဲ့ပတ်သက်ပြီးတော့ဥမာဒါလူမျိုးရေးဘာသာရေးအဓိကယုံနေဖြစ်တဲ့ကိစ္စမှလည်းပဲရဲဘက်ကနေပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖြစ်ရှင်းတာမရှိဘူးဆိုတော့ညညူတာနဲ့ကြားပါရယ်အဲ့ဒါနဲ့တစ်ဆက်တည်းမှာလူတွေကဘာသုံးသတ်ကြတယ်လဲဆိုတော့ဒီရဲရိုးပြည်ထရေးရိုးဆိုတာဟာသမ္မတခန့်တဲ့ဌာနတွေမဟုတ်ဘူးလားစစ်တပ်ရဲ့လက်အောက်မှာရှိနေတဲ့အတွက်ကြောင့်သူတို့ရဲ့အာဏာကိုရပ်ဖက်အာဏာကိုသိမ်းမလိုက်လျောမလိုက်နာကျင်တဲ့သဘောဖြစ်တယ်လို့သုံးသတ်ကြပါရယ်ဒီကိစ္စမှာတော့အဲ့ဒါနဲ့ရှင်းထုတ်သုံးသတ်လို့ရသလားခင်ဗျာအ
ဲဒီယူဆချက်ကျွန်တော်လည်းမနေ့ကဟိုအေဒီတာတယောက်နဲ့ဆွေးနွေးကြည့်တော့အဲဒီယူဆချက်သူ့မှာလည်းအဲဒီယူဆချက်ရှိပါတယ်ဆိုတော့ဒီဟာကလည်းဖြစ်နိုင်တယ်ဘာလို့လဲဆိုတော့ဒီကိန်းကိစ္စလိုကိစ္စတွေမှာသမရရေးယူဖို့ပြောတယ်ဒါပေမဲ့ဟိုနော်ဘကိုးတိုင်းနောက်ချမ်းကိစ္စတွေမှာသူတို့ကငင်းငင်းဆန်းဆန်းကိန်းတွေဆောင်ရွက်တာမပြည့်ဘူးဆိုတော့ဒီအထဲမှာတစ်ခုတစ်ခုများဘယ်နေရာမှာဟိုမှားယွင်းနေလဲပေါ့နော်တစ်ခုတစ်ခုများမလိုက်နာတာမျိုးយ៉ាងရှိသလားဆိုတော့အဲ့ဒီယူဆချက်တော့ရှိပါတယ
်ဆိုတော့ဒီကိစ္စမျိုးကသတင်းတော့တွေအန်ဒီရဲ့ကြောက်တဲ့စည်ရင်းတွေဒါသတင်းနိုင်ငံကသတင်းသမက်ကတွေသတင်းအဖွဲ့အစည်းတွေထုတ်ပြန်ကြတဲ့အခါမှာဗတန်ကမှာသတင်းထောက်တွေအသက်ခံရတယ်ဘယ်မှာဖန်စီထုံချခံရတယ်မြန်မာပြည်မှာကအခြေအနေဒီတိုင်းသာလွတ်ထွာကြမယ်ဒါကိုဘာမှသာအေးယူဆောင်ရွက်ခြင်းမရှိခဲ့ရင်အခြေအနေပိုဆိုးလာနိုင်တဲ့အလားအလာကိုရှိပါသလားအခြေအနေကောင်းသွားမလားသူဟာသူဆရာဘယ်လိုမျှော်လင့်တဲ့အနာဂတ်ကိုဘယ်လိုမြင်မိလဲ
ဒီဟာမျိုးကတော့ကျွန်တော်တွေမပြောကြရင်တော့ကြာရင်ဒီတဲ့တဖြည်းဖြည်းတင့်ရင်းလာမယ်လို့ပြောမှာပေါ့နော်ဟိုကလေးမြောင်ကြီးမှာသက်ခံရမယ်လို့တော့အဲ့လိုမျိုးတော့မပြောနိုင်ဘူးဒါ့ပေမဲ့ဖြည်းဖြည်းနဲ့ရေးမြူဆိုရင်တော့တင်ရင်းလာမယ်နေသားမျိုးတော့ရှိတယ
်အဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကတော့အဲ့ဒေသကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကတော့ဒီကိစ္စကိုမြင်တဲ့အခါသူကတော့တကယ်မကြုံလိုက်ရပါဘူးတဲ့ဒီကိစ္စကိုဒါပေမဲ့သူ့ရဲ့ဒါစဉ်စဉ်စားစားနဲ့သူစင်ကြေးပေးတာကတော့ အဲ့ဒီကမှာရသား2ယောက်တဲ့သတင်းထုတ်လို့လည်းသူမသုံးဘူးအဲ့လိုပြဿနာဖြစ်နေခါရသား2ယောက်လာပြီးတော့ဓာတ်ပုံတွေရိုက်တယ်ဒါပေမဲ့သူတို့အထင်သူတို့လူတွေကအထင်ရောက်သွားတာကတော့ရဲတွေတာဝန်ရှိတဲ့လူတွေကတစ်ဖက်သက်ကြီးလုံနေတယ်ဆိုတဲ့ပုံစံမျိုးဖြစ်မှာကိုစိုးရင်လို့အခုလိုလုပ်တယ်ဆိုရောစင်ကြီးပြေးပါတယ်အဲ့ဒါကိုဘယ်လိုပြန်ပြောချင်ပါလဲ
ဩဟုတ်ကဲ့အဲ့ဒါကျွန်တော်အဲ့ဒီညကအဲ့ဒီည2နိုင်ခွဲ3နိုင်လောက်သူတို့ဖြစ်တာည9နိုင်ဆို2နိုင်ခွဲ3နိုင်လောက်တည်းကဖုန်းကဝင်လာတယ်အညာတကောင်နဲ့ဝင်လာတော့အဲ့ဒီကာကန်ရှင်နဲ့ကျွန်တော်ဖုံးပြောတော့ကို့ကိုသတင်းနောက်မှန်တိသလားဆိုသူတို့တိတယ်ဘာလို့လဲဆိုကျွန်တော်တို့ရဲ့ကတ်တွေသူတို့စစ်တယ်ကတ်တွေနဲ့သတင်းနောက်မှန်တိလို့ခင်သတင်းနောက်မဟုတ်ခဲ့ဘူးဆိုရင်ဒီတဲ့တောင်ပို့ပြီးတော့သူတို့ကဟိုဘယ်လိုခေါ်မလဲဟိုအခြေအနေကသိုးနိုင်တယ်ပေါ့နော်သတင်းနောက်မှန်တိတယ်ပြီးတော့ဟိုဗမာတဲလဲဆိုတဲ့ဟာမျိုးဗမာနေလဲဆိုတဲ့ဟာမျိုးဆိုင်ကယ်ကလိုင်စင်ရှိရလားဆိုတဲ့ဟာမျိုးအဲ့ဒါမျိုးတွေအထိကိုသူတို့ကစစ်တယ်ဆိုတော့သူတို့မသိစရာအကြောင်းတော့မရှိဘူးနှစ်ယောက်လုံးကလည်းပို့ပြောရပြီးသားပေါ့နော်သူတို့ကတ်တွေလဲသူတို့စစ်ပြပြီးသားဆိုတော့ဒါကတော့သင်ကြီးပေးတာသက်သက်ပဲဖြစ်ပါလိမ့်မယ်